American Starbucks Coffee Company ရနိုင်ငံတော်မှာရှိတဲ့သူရဲ့စိန်ခေါ်ပေါင်း 8,000 ကိုအင်္ဂါနေ့ကတရက်တာပြည့်ပစ်ခဲ့ပြီးဒီကော်ဖီဆိုင်တွေမှာခွဲခြားဆက်ဆံမှုတွေမရှိစေဖို့အတွက်ဝန်ထမ်းပေါင်း 35,500 ကို၄နိုင်ကြာတင်နှံပေးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာလူမဲအမျိုးသား2ဦးဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်ကြောင့်အခုလို Starbucks ဆိုင်တွေပိတ်ပြီးဝန်ထမ်းတွေကိုဆက်ဆံရေးတင်နှံတွေပေးခဲ့တာပါ။ကော်ဖီဆိုင်ထဲမှာဘာမှမဝယ်ပဲတငယ်ချင်းကိုထိုင်ဆောင်နေကြတာလို့ဆိုတဲ့လူမဲမျိုးသား2ဦးကို Starbucks ဝန်ထမ်း2ဦးကရဲခေါ်ပြီးတော့ဖမ်းဆီးခိုင်းခဲ့တာနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားတဲ့လုပ်ရဆိုပြီး Starbucks ပေါ်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်ဒီပြည့်နောက်ပိုင်းအခုလိုတင်းနှံနေပူချရတဲ့အဓိကချက်ကတော့လူမျိုးရေးကွဲပြားမှုတွေမရှိတဲ့အောင်လုပ်ပြီးဆက်ဆံတာမျိုးထက်ကွဲပြားမှုကိုလက်ခံပြီးခွဲခြားဆက်ဆံတာမျိုးမလုပ်ဖို့ဖြစ်တယ်လို့ Starbucks Company အကြီးအကဲ CEO Kevin Johnson ကပြောပါတယ်ဖမ်းဆီးခံခဲ့ရတဲ့ Nelson နဲ့ဒီ Robinson တို့နှစ်ဦးကိုတော့ဘလောက်ဆိုတာအတိအကျမသိရသေးတဲ့ငွေကြေးပမာဏတစ်ခုနဲ့အမှုကိုကြေးစီခဲ့ပြီးသူတို့နှစ်ဦးရဲ့ပညာရေးဈေးတွေကိုလည်း Starbucks ကကြက်ခံပေးမယ်အကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
တရုတ်